ဦးကျော်ဝင်းအခုအမေရိကန်ပြည်ထောင်စုကိုဘယ်နေရာရောက်လဲခင်ဗျာ
ဟုတ်ကျွန်တော်ဒီတနင်္ဂနွေနေ့ရောက်တာပ
ါဟုတ်ကဲ့အဲ့တော့လာတဲ့အကျိုးအကြောင်းလေးကျွန်တော်တို့သိပြရစီ
ကျွန်တော်ဒီကဒီမှာလာရတဲ့အကြောင်းရင်းကတော့လူနည်းစုအခွင့်အရေးလှုပ်ရှားဖို့ပါတယ်နောက်ပြီးကြတော့မြန်မာပြည်မှာဖြစ်ပျက်နေတဲ့ဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးမှုနဲ့ပတ်သက်လို့ပေါ့နော်ဒီဘာသာရေးလွတ်လပ်ခွင့်ဆိုတာမွတ်စလင်ရောခရစ်ယာန်ရောတခြားလူနည်းစုဘာသာတွေပေါ့ဗျာနောက်ပြီးအဲ့ဒီပြင်မြန်မာပြည်မှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့ကိစ္စတချို့ကိုကျွန်တော်အမေရိကန်အစိုးရကိုတောင်းဆိုခြင်းနဲ့ဟာလေးတွေအဲ့ဒီဟာနဲ့ပတ်သက်လို့ကျွန်တော်လာခြင်းဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့အကျိုးရလဘလို့ရှိလဲခင်ဗျာ
ကျွန်တော်တို့တင်ပြတဲ့အချက်လက်ဒီတော့ကျွန်တော်တို့ဒီမှာသုတေသနပြုထားတဲ့အချက်လေးဒါတွေကိုကျွန်တော်တို့တင်ပြခွင့်ရတယ်နောက်ဒီဟာတွေနဲ့ပတ်သက်လို့လည်းတရားကောင်းတဲ့လုံပြတ်မှုတွေကျွန်တော်တို့ရရှိပါတယ်အားရစရာကောင်းပါတယ
်ဟုတ်ကဲ့အဲ့တော့လက်ရှိရခိုင်ပြည်နယ်ပြဿနာတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံတကာပေါ့နော်ကုလသမဂ္ဂအစစိတ်ဝင်စားနေတဲ့အကြောင်းအရာဖြစ်တယ်ဦးကျော်ဝင်းရောလက်ရှိရခိုင်ပြည်နယ်ပြဿနာကိုဘယ်လိုသုံးသပ်လဲခင်ဗျာ
ရခိုင်ပြည်နယ်ရဲ့ပြဿနာကပြဿနာပေါင်းများစွာတဲ့ပြဿနာတစ်ခုပေါ့ဗျာဒီစစ်တပ်ရဲ့လူလုံကျူးကျူးမရင်းကျင်းတာတပ်ဖြတ်တာမိရှုတပ်ဖြတ်တာဒါမျိုးတွေကဟိုရခိုင်ပြည်နယ်တစ်ခုတည်းနေဖြစ်တာမဟုတ်ဘူးဗျာဒါကကရင်ပြည်နယ်မှာလည်းဖြစ်ခဲ့တယ်ကချင်ပြည်မှာလည်းဖြစ်တုံးရှမ်းပြည်နယ်မှာလည်းဖြစ်တုံးဆိုတော့မြန်မာပြည်မှာရှိတဲ့လူနည်းစုတော်တော်များများကဒီစစ်တပ်ရဲ့ဒီရဆက်ကြံကြုံမှုကိုဟိုရင်ဆိုင်နေရတဲ့ပုံမှာဒီရခိုင်ဒေသတစ်ခုတည်းနေဖြစ်တာတော့မဟုတ်ဘူးပေါ့နော်ဆိုရခိုင်ဒေသမှာလက်ရှိဖြစ်သွားတဲ့ဒီဒလော့ဖြစ်သွားတဲ့2019ကဖြစ်သွားတဲ့ဟာကတော်တော်လေးကိုအခြေအနေဆိုးပါတယ်။ဒါမြန်မာပြည်မှာတော်တော်ရာဇဝင်ရိုင်းနေလို့လည်းပြောရမှာပေါ့ဗျာ။ဒီဟာကြီးကဟိုမြန်မာပြည်တွင်းမှာတင်မဟုတ်တော့ပဲဒီလူတွေကလူ၈သိန်းလောက်ရှိတဲ့ဒီရိုဟင်ဂျာပြည်သူတွေကပေါ့ဗျာ။ဟိုဘင်္ဂလားဒေ့ရှ်မှာတွားရောက်ခိုလုံရတဲ့အဆင့်ထိရောက်သွားတယ်။လူခွင့်ရေးရှူတော့ကကြည့်မယ်ဆိုရင်တော့ဒါဟာတော်တော်လေးကိုကြောက်စရာကောင်းတဲ့အဖြစ်ရတစ်ခုပေါ့။
အဲ့တော့ဒီလက်ရှိရခိုင်ပြည်နယ်ရဲ့ပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့ပြီးခုဆောင်ရွက်နေတာရှိတော့ပေါ့နော်။ဒါပေမဲ့ဒီပိုင်းနဲ့မှာပဲ ICC တင်ဖို့တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာမနေ့ရက်တင်အဖွဲ့ဝင်နိုင်ငံကုနိုင်ငံတီပတ်တွင်းမှာလှုပ်ရှားဆောင်ရွက်နေရရှိတယ်။အဲ့တော့နိုင်ငံတကာရဲ့မြန်မာနိုင်ငံပေါ်အမြင်ရဲ့မြန်မာအစိုးရရဲ့လုပ်ကိုင်ဆောင်ရွက်နေပုံနေဦးကျော်ဝင်းဘယ်လိုမြင်လဲ
။ဒီမှာကျွန်တော်နောက်ပိုင်းခွဲပြီးပြောချင်ပါတယ်ဗျာ။တခုကတော့စစ်တပ်ကလို့ရတယ်ပေါ့နော်စစ်တပ်ကနေကျူးလွန်ထားတဲ့လူခွင့်ချိုးဖောက်မှုတွေနောက်ကျွန်တော်တို့တသက်မြင်လာရတဲ့အချက်လေးပြောရမယ်ဆိုရင်တော့88ကတည်းကကျွန်တော်တို့မြင်လာတာပေါ့ဗျာကျွန်တော်တို့အိန္ဒိယချင်းတွေကျွန်တော်တို့ရဲ့တငယ်ချင်းငယ်ပေါင်းတွေတပ်ဖြတ်ခံရတဲ့ဟာတွေရှိသလိုရန်ကုန်မန္တလေးပြည်နယ်နဲ့တိုင်းနေရာတကာမှာပဲဒီလိုစစ်တပ်ကဒီလူမဆန်စွာကင်တွယ်မှုတွေပေါ့အစိုးရတဲ့စိုးလာတယ်လို့ကျွန်တော်တို့ပြောရမှာပေါ့ဗျာဆိုတော့နောက်တစ်ပိုင်းကတော့ကျွန်တော်မြင်လာကအစိုးရဘက်ကကင်တွယ်မှုပေါ့နောက်အစိုးရဘက်ကကင်တွယ်နေရတဲ့နေရာမှာကျွန်တော်ဗာမြင်လဲဆိုတော့တစ်ဖက်မှာစစ်တပ်နဲ့အဆင်ပြေအောင်တိမ်မွေးစွာကင်တွယ်နေရသလိုနောက်တစ်ဖက်မှာလည်းနိုင်ငံတကာရဲ့ဖိအားရှိသလိုနိုင်ငံတကာကလည်းတရားမျှတမှုတောင်းဆိုလာတဲ့ပုံမှာဟိုရှင်းရှင်းလင်းလင်းလုတ်ပြက်ပြက်သားသားလုံးလုံးမရတဲ့အပိုင်းတွေလည်းကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့ဒီတဲ့ဆိုးတဲ့အချက်ကပါလဲဆိုတော့ဒီကိစ္စကိုကျွန်တော်တို့ဗျောင်ငင်းလို့မရတဲ့ကိစ္စတစ်ခုပဲ။ရခိုင်ဒေသမှာဖြစ်သွားတဲ့တပ်ဖြတ်တဲ့ကိစ္စတွေကဒါဗျောင်ငင်းလို့မရတော့ဘူး။နိုင်ငံတော်ဆိုရအနေနဲ့ဒါဟိုအတိုင်းအတာတစ်ခုထိလက်ခံသင့်ပြီးတော့ဒါကိုဖြေရှင်းသင့်တယ်လို့ကျွန်တော်တို့မြင်တယ်။အော်ဥပမာပြောရင်ဥမာနိုင်ငံတကာစစ်ဆေးရေးအဖွဲ့တွေကိုလာခွင့်ပြုတင်တယ်သူတို့စစ်ဆေးခွင့်ပြုတင်တယ်ဒီဟာတွေမဖြစ်လာဘူးဆိုရင်တိုင်းပြည်ကနာတော့မှာနောက်ထပ်စီးပွားရေးပိတ်ဆို့မှုတွေလာမယ်နောက်ထပ်အရေးယူမှုတွေလာမယ်ဆိုရင်ဒါအဓိကနဲ့နာမှာတိုင်းပြည်ပဲနဲ့နာမှာပေါ့နော
်ဒါပေမဲ့အခုမြန်မာဆိုရဒီလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တခုဖွဲ့ထားတယ်လေအဲ့ဒီကိစ္စကိုဘယ်လိုမြင်လဲ
အစုံစမ်းရေးကော်မရှင်ကျွန်တော်ဆိုရင်ရည်တွယ်လို့တော့မရတော့လို့ထင်တယ်ဗျဒီဟာကပထမဆုံးခေါက်တယ်မဟုတ်ဘူးဒါအချိန်မောင်းမနေတော့ဘူးနောက်တစ်ချက်ကမြန်မာဆိုရနေနဲ့ဟိုအရေးယူမယ်ဆိုရင်ဒါအရေးယူခဲ့တာကြပြီ2016မှာလည်းဖြစ်ခဲ့ပြီးပြီ2019မှာလည်းဖြစ်ခဲ့ပြီးပြီအခုတော်တော်လေးနောက်ကျတယ်လို့ပြောမှာကိဆိုတော့ဒီလိုနောက်ကျပြီးမှဒီအချိန်မှဖြစ်လာတဲ့ဖွဲ့စည်းလာတဲ့ဒီစုံစမ်းစစ်ဆေးကော်မရှင်ဆိုတာကနိုင်ငံတကာဖိအားတော်တော်များတဲ့ပုံမှာလည်းဖြစ်လာတယ်လို့ပြောရမှာပေါ့နော်ဆိုတော့ရိုးသားမှုကိုကျွန်တော်တို့နည်းနည်းဒီနေရာမှာအားနည်းတယ်လို့မြင်တယ်ဆိုတော့နိုင်ငံတကာစစ်ဆေးအဖွဲ့တွေကလည်းထောက်ပြနေပြီเนาะနိုင်ငံတကာမီဒီယာတွေလည်းအားလုံးကထောက်ပြနေနောက်လူ၈သိန်းလောက်ကလည်းဒါဒီအကြောင်းအရာဒီအကျိုးအကြောင်းကိစ္စတခုလိမ်ပြီးဖြေမှာမဟုတ်ဘူးဆိုတော့ဒီ၈သိန်းလောက်ပြည်သူတွေကတခုအိုးအိုးမဲ့အိမ်မဲ့တိုင်းတစ်ပါးမှာသွားပြီးတော့သူတို့ဒုက္ခတွေဖြစ်နေရတယ်ဆိုတာကဒီဖြစ်ရက်ကိုဖုံးကွယ်ဖို့စူးစမ်းနေတဲ့အပေါ်မှာဒါဆိုးတဲ့ဆိုးသွားတာဒါကိုတရားမျှတမှုတခုနဲ့တရားဥပဒေတခုနဲ့ကျွန်တော်တို့ဒါကိုဖြေရှင်းမယ်ဆိုရင်တိုင်းပြည်နစ်နာတဲ့နေရာမှာအခုလိုနစ်နာမှာမဟုတ်ဘူးအခုဆိုရင်တော်တော်လေးထိခိုက်နစ်နာတယ်လို့ကျွန်တော်တို့မြင်တာပါနော်ဟိုနိုင်ငံတကာစစ်ဆေးကော်မရှင်တွေကိုဒါဖိတ်ခေါ်တင်တယ်ဒါတွေကိုနိုင်ငံတကာမီဒီယာတွေဖိတ်ခေါ်တင်တယ်အပြစ်ပေးထိုက်တဲ့လူကိုလည်းအပြစ်ပေးတင်တယ်လို့ကျွန်တော်တင်တယ
်ဟုတ်ကဲ့အဲ့တော့လက်ရှိဒေါ်အောင်ဆန်းစုကြည်ဦးဆောင်လောက်ကိုင်းနေပုံရောဦးကျော်ဝင်းဘယ်လိုမြင်လဲခင်ဗျာ
तू नेठा ने तू जेने चटे मा तो छो सी दुलो तो छो चाउ या रिपो मा छिनी खा छिन खा बो मा दा तू पोती मा बा दा रो ओ तू ब्लू नेठा ने यों गन या ले सो दा मे चनो म्योलिन ठा रा का बा ले सो रो लुने सु री ने पत्ते लो काइन रे रे निया मा तो सेटक को ता आ ही वो कावा पे लोन जी रे सो एरी मा बा फ्यट ला ले सो रो लुने सु री ये यों जी कोजा मु वो सों छों दवा बी लो चनो म्येन ने दी ठा मा लुने सु सो रा टाइन दा लुने सु री पा दलो नाउ लुने सु बाउ दो बा ब्या सो रो एरी अच्छा का दोसु ये इमेज पोंये को ठीक है रे पीपा मा ठीक है सी दलो पीड्रिन मा ले तू उपमा तो बा जों ले सो पीड्रिन मा गा सिटक के ले औ मा लु ले खनसा निया रे लुनेसु रिया तू उपमा म्यो लिन जे ता जी मा रे ब्या सो डी हा रे आ लोंग सोंग छोंग द्वा रे उपमा डी हा ये टोंग ब्यम मु हा तोरो ली रो खा ती बा रे सो उपमा ब्यो वा मे सो इन 2015 मा युगोप वे विन ने निया मा मुस्लिम नेनेली मेंबर ओ लुटो अमा फ्यू युगे मा प्यू के बु दो दो ले मुस्लिम लुनेसु रिया एनएलडी पार्टी को भी मैं भी गए दिलो प्यान तो तक ची मैं सुन मुस्लिम में मार्जिन से नहीं आ रहे लुक्विन सोंशो मूड एनएलडी अब रोमा तो उन तो मका मका भी गए दिलो लुक्विन सोंशो ने चले दिमो माले एनएलडी इन्हें म्योलिन था दिलो मतलब पहले लाभू लो जनों में ना वो ना
रातम का पॉजिटिव पिसे ईयू अमेरिकन सुवारुआ पिसे पोबिरो ये यूला में सुवारो लेने जाऊँ पैसो रामियो पिपी ला नाउ टका दीदे पोई अये यू मुने चे चे पे मैं फिर लामे सोये म्यामा भी मासी रे पुरा बादा ने मुस्लिम बादा वो ने जामा दीदे पो भी रो तो उन्हें तो उन्हाले मुने वे ला जामे अतु शंडवे ने ठाने को पो भी सोवा से मेलो प्योसो तंदा चारा रे शिबारे उचो वो बलो म्याले
चनोरो दिलो मम्मी उबिया चनोरो बलो म्याले सुरो म्यामा भी मासी रे लुडांजा अति दी बोनो पुरा बादा प्योमला इस्लाम बादा वें प्योमला लुडाजा अती दी हा सिटक के छेले मु खान नि यारे सिटक ये दी दना इन आ जी तखु को कागवे सोंग सोंग बो अट्वे नेंगे छौकै मु को जनरो खानसा खान नि यारे दी पिन आना दी मे बो अट्वे को लुने सु अछिन छिन मा रे तुइ ख्वे पि रो तु आना ओ छौकै था रे नि व्यू हा तरो दौ नि ला फिते सो दी हा को पीदु पीदा आ लोंग पब्लिक दी अती बो तरो अये जी दे बा जों जनरो दी हा को सोलो आ ले सो यिन म्यामा पि मा दी बा दा ये प्यतना सो ला म छि उ या बा जों ले जनरो नगे सिन टोंग जे गी रे एनी ना जी पवन जी ने चनो ची बिन ला गए चनो टियाओ को टियाओ टेई ने टेई तोआ ला सा ताओ ने थाई तुले ट्वे तोआ ला नि जा अके बी ब्या इस्लाम बादा वे ने को बोडा बादा वे ने का डगे बे यान मु नि मे सो यिन म्यामा पी मा मुस्लिम बादा इस्लाम बादा वे टियाओ मा चा मा म हो उ दी हाओ फानदी यु नि रा का दी सिटे ने नी से दे अताई वाई गा दाओ फानदी यु जिन फिते सो अई लो अछे टी ने पी सु री को चनो रा मेसी फ्वन बे या मे सिविल सोसाइटी री मीडिया री नगेई तमा री या नि पी दाओ शिन ब या मे दी या री को नी न्यो ये को चनो रो ब या मे दी मा बादा ये री को ओ लुम्यो ये रो सोरे हा को उ टी ले मे सो यिन चनो रो टाइम पी या असै सै मा मा फ्यो तो मे